အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဆိုလဲဟာဇွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံစင်ကာပူဘရူနိုင်းနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီတံလျာရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အခေါင်းထည့်ဖော်ဖို့ကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတင်းလာနေမှာပြောဆိုပါတယ်ထိုင်းနိုင်ငံကိုရောက်တဲ့အခါအတိုင်ပင်ခံရှိုးလဲဟာထိုင်းအစိုးရအစင်းမြင့်အရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံငါကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေအရေးအဖွဲ့အဖွဲ့အစည်းတွေအခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးမြန်မာပြည်သူတွေကိုအမေရိကန်အစိုးရကကူညီဖို့လှုံ့ဆော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ်စင်ကာပူကိုရောက်တဲ့အခါမှာတော့စင်ကာပူအစိုးရအစင်းမြင့်အရာရှိတွေပါတက်ရောက်မဲ့မြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဒါ့အပြင်ရှန်ဂရီလာဆွေးနွေးပွဲလည်းတက်ရောက်မှာဖြစ်ပါတယ်ဘရူနိုင်းနိုင်ငံကိုရောက်ရှိတဲ့အခါမှာတော့အတိုင်ပင်ခံရှိုးလဲဟာဘရူနိုင်းနိုင်ငံရဲ့ဝန်ကြီးအေယာဝွန်ယူဆွန်းနဲ့အပါအဝင်အခြားအစိုးရတာဝန်ရှိသူတွေအရက်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုးလဲဟာဒီရက်သက်တပတ်အတွင်းမှာအမေရိကန်နိုင်ငံရဲ့ဒုတိယဝန်ကြီးရှာမဲနဲ့အတူဗီယက်နမ်လာအိုဖိလစ်ပိုင်နိုင်ငံတွေကိုလည်းတွေ့ရောက်ခဲ့ပါတယ်။